ရှမ်းပြည်နယ်တောင်ပိုင်းလွိုင်လင်းခရိုင်မိုင်းကင်မြို့နယ်ထဲမှာရှမ်းတပ်ဖွဲ့နှစ်ဖွဲ့ကြားမှာဖြစ်နေတဲ့တိုက်ပွဲကြောင့်အရတား၄ရောက်လက်နက်ကြီးထိမှန်ခဲ့ပြီးတော့တဦးသေဆုံးခဲ့ပါတယ်။လောလောဆယ်မှာတော့မိုင်းကင်မြို့နယ်ထဲမှာစစ်ဘေးဒုက္ခသည်၄တောင်လောက်ရောက်ရှိနေတာကြောင့်စားနပ်ရိက္ခာနဲ့မိုးကဒဲတွေအရေးတကြီးလိုအပ်နေပါတယ်။ရန်ကုန်ကလာတဲ့မိုင်းကင်မြို့နယ် ောက်ပိုင်းက SSPB ခေါ်ရှမ်းပြည်တိုးတက်ရေးပါတီတို့ရဲ့လက်နက်ကင်တပ်တွေကြားမှာလွိုင်းလင်းခရိုင်မိုင်းကင်မြို့နယ်အတွင်းတိုက်ပွဲတွေစက်တင်ဘာလလယ်လောက်ခရဲကစတင်ခဲ့တာအခုထိဇက်တိုက်ဖြစ်ပွားနေပါတယ်။တနင်္လာနေ့ကရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်ပန်ကေတုကျေးရွာအုပ်စုကကုန်းပေါင်းရွာအနီးတိုက်ပွဲဖြစ်ခဲ့ကြောင်းနဲ့ရွာအတွင်းလက်နက်ကြီးကြီးကျတာကြောင့်အရဲသားတွေထိခိုက်ဒေဆုံးတာရှိကြောင်းမိုင်းကင်မြို့ကန်တို့ကပြောပါတယ
်။ပြီးခဲ့တဲ့ရွာကလည်းဖြစ်ရတယ်။မြေရွာသား၄ယောက်ရှိတယ်၄ယောက်ပြ။ဒီရောက်ကြဆုံးသွားပြမင်းညာတယ်လေးရောက်ရတဲ့ကဲတယောက်ဆုံ
းမိုင်းကင်မျိုးကစစ်ဘေးဒုက္ခသည်တွေကိုကူညီနေသူတူကလည်းအရက်သားတွေထိခိုက်ဒေဆုံးတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်အဲကျွန်တော်တို့ဒီပန်ကေတုကြီးကြီးကအုပ်စုတဲ့ဟာကုန်းပေါက်ရွာမှာပေါ့လက်နဲ့ကြည့်ကြတာဒီသူလေးယောက်လောက်ထိနေတယ်ခုမိုင်းကင်ဆေးအောင်မှာတယောက်တော့ဆုံးသွားပြီသူတို့ကမိသားစုလေးယောက်ပေါ့လေတောင်ရားနေပြန်လာတာဗျတောင်ရနေပြန်လာတော့လက်နဲ့ကြည့်ရသူတို့ပေးနာလေးကိုကြတာသူသူ့အဖေကတော့1 byte ပေါ့1 byte ထိတယ်သူ့အဖေကဒီနေ့ဆုံးသွားရင်ခင်ဗျာတန်တဲ့သူကလေးလေးယောက်ကလက်မှာတိုင်ရထိတယ်သူ့စနီးတယောက်ကဟိုသူ့ပေါင်ပါပေါ့ပေါင်ပါထိမိတယ်ဗ
ျ SSA တောင်ပိုင်းနဲ့ SSA မြောက်ပိုင်းလို့လည်းလူသိများတဲ့ရှမ်းတပ်ဖွဲ့နှစ်ဖွဲ့ဟာစက်တင်ဘာ14လောက်ကစတင်ပြီးမိုင်းကင်မြို့နယ်ဟိုခဲကျေးရွာအုပ်စုဘက်မှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါဒီတိုက်ပွဲကြောင့်ဟိုခဲကျေးရွာအုပ်စုကဒေသခံ2000လောက်ဟာနောင်ဆောင်နဲ့ငန်ဟိုင်းကျေးရွာတွေမှာတင်းရှောင်ခဲ့ရပါတယ်။လက်ရှိမှာဟိုခဲကျေးရွာအုပ်စုကဒေသခံတွေလည်းပန်ကေတုကျေးရွာကိုဘေးလွတ်ရာတင်းရှောင်လာကြောင်းနဲ့လောလောဆယ်မိုင်းကင်မျိုးနယ်မှာစစ်ဘေးဒုက္ခသည်4000လောက်ရှိနေကြောင်းဆက်ပြောပါတယ်
။ခုသူတို့ကုန်းပေါင်းရွာနဲ့ကုန်းလန်းရွာဆိုတော့အကုန်လုံးဒီပန်ကေတုမှာရှောင်လာကြပြီခင်ဗျ။ကုန်းပေါင်းနဲ့ကုန်းလန်းကြတော့လူဦးရေ800လောက်ရှိတယ်ဗျ။ငကောကဟိုခဲနောင်လျောကစစ်ပေးချောင်းလေဆို2000နဲ့900လောက်ရှိတယ်ခုလောလောဆယ်စစ်ပေးချောင်းလေကအယောက်3000လောက်ရှိသွားပြီ3000ကျော်ရပြီဒီပန်ကေတုမှာဟိုဖက်ဟမ်ငိုင်းကြီးအုပ်စုထဲကစစ်ပေးချောင်းလေပေါင်းလိုက်ရင်ဆိုသူက4000နီးနီးဖြစ်နေပြီ
လက်ရှိအချိန်မှာနီးစက်ရအလှူရှင်တွေကကူညီထောက်ပံ့ထားပေမဲ့လည်းစစ်ပေးဒုက္ခသည်တွေများပြားလွန်းတာကြောင့်ပြင်ပအကူအညီတွေလိုအပ်နေကြောင်းစစ်ပေးဒုက္ခသည်တွေကိုကူညီနေသူတွေကပြောပါတယ
်ဆာနေတော့လုံလုံလောက်လောက်ရှိပါတယ်15ရက်စာလောက်တော့ပေါ့နော်အခုလိုအပ်တာတော့ရင်းချောက်လို့ပေါ့ရင်းချောက်လို့စီလို့ဟိုစားလို့ရင်းချုံမုံလို့ပေါ့နော်အော်စက်တူနီတော့ဘာလို့လိုအပ်တာပေါ့ဒီကြတော့မုတ်ကတဲ့ပေါ့စစ်ပေးချောင်းလူကြီးတွေကတအားများနေပြီပေါ့
ရှမ်းပြည်နယ်အတွင်းမှာ2015ခုနှစ်ကလောက်ကစတင်ပြီး RCSS ကတစ်ဖက် SSPP နဲ့ TNLA တောင်းပလောင်တပ်ပေါင်းစုကတစ်ဖက်တိုက်ပွဲတွေဟာပြင်းထန်လာခဲ့တာပါရှမ်းပြည်နယ်အခြေစိုက်တော်လှန်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားတာနဲ့ပတ်သက်ပြီးတန်ဃာတော်တွေဒေသခံနိုင်ငံရေးပါတီတွေနဲ့ပြည်သူတွေကဆေးသက်ဆွေးနွေးဖြည့်ရှင်းဖို့တိုက်တွန်းတောင်းဆိုတာတွေရှိပေမဲ့လည်းလက်ရှိအခြေအနေထိတော့အောင်မြင်မှုမရသေးပါဘူးခင်ဗျာ။